အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်ရေးအပေါ်အခွန်တိုးစီချက်ဖို့ဆုံးဖြတ်ပြီးတဲ့နောက် EU ယောပါသမဂ္ဂနဲ့ဂျပန်ကုန်သွယ်ရေးထိပ်တန်းခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးခွန်စနစ်တကြောင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမလားဆိုပြီးစိုးရိမ်နေကြချိန်မှာပဲ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမန်စတိုရမ်နဲ့ဂျပန်ကုန်သွယ်ရေးစီးပွားရေးနဲ့စက်မှုလုပ်ငန်းများဆိုင်ရာဝန်ကြီးဟီရိုရှိကီဆီကိုရိုဒီကနေ့တွေ့ဆုံနေကြတာပါ။ဒီကနေ့နောက်ပိုင်းမှာတော့အဲ့ဒီအစည်းအဝေးကိုအမေရိကန်ကိုယ်စားလှယ်ရောဘတ်လိုက်ဒီဇာလဲတက်ရောက်မယ်လို့ဆိုပါရယ်အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးစီချက်ဖို့ဆုံးဖြတ်ခဲ့ပေမဲ့လည်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုချွင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးထားတယ်လို့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအနေနဲ့လည်းအဲ့ဒီလိုအခွင့်အရေးမျိုးရမလားဆိုတာကို EU ဘက်ကရှင်းရှင်းလင်းလင်းသိကျင်နေတာပါတကယ်လို့သာအဲ့ဒီအခွင့်အရေးမျိုးမရဘူးဆိုရင်တော့အမေရိကန်ရဲ့သွင်းကုန်အပေါ်လဲလက်တုံ့ပြန်အခွန်တိုးကောက်ဖို့အမေရိကန်ကနေ EU ကိုတင်ပို့နေတဲ့လိမ္မော်ရည်ဝီစကီအသီးအနှံစတာတွေပါဝင်တဲ့စည်ရင်းကိုအစင်းနဲ့ပြုစုထားပြီးဖြစ်ကြောင်းလည်းပြောပါရယ်အမေရိကန်ရဲ့ကုန်သွယ်ပတ်နိုင်ငံတွေကတော့အခုလိုအခွန်တိုးစည်းချက်ကောက်ခံမှုဆောင်ရွက်တာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့အဓိကပြစ်မှတ်ဖြစ်တဲ့တရုတ်နိုင်ငံထက်အမေရိကန်ရဲ့မဟာမိတ်တွေအပေါ်သာပိုအထိနာစေလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါရယ်ဒီချိန်ထဲမှာပဲဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဟိုက်ကီကက်တနီယန်ကလည်းတကယ်လို့ EU သွင်းကုန်အပေါ်အခွန်တိုးကောက်မယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းတိုင်ကြားသွားမယ်လို့တောက်ကြနေကပြောပါရဲ EU နိုင်ငံတွေအနေနဲ့ကုမ္ပဏီတွေဟာကုန်သွယ်ရေးမညီမမျှဖြစ်စေတဲ့အရင်းခံအကြောင်းရင်းမဟုတ်တာကြောင့်အခွန်တိုးစီးကျက်မဲ့နိုင်ငံတွေစီးရင်ကနေချွင်းချက်အနေနဲ့ထားပေးတင်ကြောင်းလည်းသူကထောက်ပြပါရဲဒါအပြင်လွန်ခဲ့တဲ့ကြာသပတေးကနေစရင်15ရက်ကြာမှာအမေရိကန်ကိုတင်ပို့နေတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်စတင်တက်ဝင်မှာပါခင်ဗျာ